ာသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အဖြစ်ဆွစ်ဇာလန်ဝါယင်တန်တမန်တဦးကိုခန့်အပ်လိုက်တဲ့အကြောင်းသတင်းအပြည့်အစုံကိုကိုကျော်ကျော်တင်ကပြောပြပါမယ်ရှင်
ကုလသမဂ္ဂအတွင်းမှူးချုပ်ကမြန်မာနိုင်ငံဆိုင်ရာသူ့ရဲ့အထူးတန်တမန်တစ်ကိုရွေးချယ်ခံထားလိုက်ပြီဖြစ်တဲ့အကြောင်းဂျာဇာဘီနေ့ကလုပ်တဲ့တင်စာရှင်းလင်းပွဲတွင်ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်အားစီဖန်ဒူဂျာရစ်ကကြေညာသွားပါတယ
် The Secretary General is appointing Christine Schroner Bergener of Switzerland as his new special envoy in Myanmar
ဒီဇာလန်တမကြီးမစ္စစ်ခရစ်စတီးန်ပါကနာကိုမြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ဖြစ်ကုလသမဂ္ဂအတွင်းမှူးချုပ်ကခံထားလိုက်ပါပြီမစ္စပါကနာဟာတန်တမန်လုပ်ငန်းမှာ25နှစ်တော့တွေ့ကြုံရှိထားပြီးဖြစ်ပြီးစစ်သားနိုင်ငံသား၏ဌာနမှာအစင်းမြင့်အစိုးရတာဝန်မျိုးမျိုးကိုထမ်းဆောင်ခဲ့ပြီးပါလက်ရှိတာဝန်တွေခံထားခဲ့ရခြင်းအတိမစ္စပါကနာဟာဂျာမနီနိုင်ငံဆိုင်ရာစစ်သားတန်မကြီးဖြစ်2015ခုနှစ်ကတည်းကတာဝန်ထမ်းဆောင်ခဲ့ပါတယ်2009ခုနှစ်ကနေ2015ခုနှစ်အထိထိုင်းနိုင်ငံဆိုင်ရာတာမတ်ကြီးဖြစ်ထမ်းဆောင်ခဲ့ပြီး2010ပြည့်နှစ်ကထိုင်းနိုင်ငံမှာအကြမ်းဖက်အခြေအနေတွေဖြစ်တဲ့အချိန်နှစ်ဖက်ကြားစစ်တပ်ညှိနှိုင်းမှုတွေဦးစီးလှုပ်ဆောင်ပေးခဲ့ပါတယ်
။အတွင်းမှုချုပ်အန်တိုနီယိုဂူဒရက်စ်အနေနဲ့အထူးတန်တမန်တူခန့်ထားဖို့ကိစ္စကိုကုလသမဂ္ဂဒုတိယညီလာခံကပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဆုံးဖြတ်ချက်ချထားတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးချံပေးပုဂ္ဂိုလ်ဖြစ်အိန္ဒိယဝါယင်တန်တမန်ဒီဂျေနန်ဒီယာ2016ခုနှစ်ဒီဇင်ဘာလမှာယာဒူးတက်တန်းကုံဆုံးသွားပြီးတဲ့နောက်မြန်မာနိုင်ငံဆိုင်ရာတခြားအထူးတန်တမန်ဒါမှမဟုတ်အထူးအကြံပေးပုဂ္ဂိုလ်တူမရှိခဲ့တာနှစ်နှစ်နီးပါးကြာပြီးတဲ့နောက်မှာအခုမစ်ဘာဂျနာကိုအထူးတန်တမန်ဖြစ်ခံထားလိုက်တာဖြစ်ပါတယ်ဒီတော့တင်ပါပဲကုလသမဂ္ဂလူမျိုးရင်းကောင်စီတန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုအီဒီလာ26ရက်ကြာသာပတိနေ့မှာထွက်ခွာသွားကြပါပြီဒီလာနေ့နေ့ထိကြာမဲ့ဒီကြီးစဉ်တွင်တန်တမန်အဖွဲ့ဟာမြန်မာနိုင်ငံပြီးရင်ဘင်္ဂလားဒေ့ရှ်နဲ့အီရတ်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်။လူမျိုးရေးကောင်စီတန်တမန်အဖွဲ့လာရောက်ဖို့ပန်ကြားတဲ့ကိစ္စကိုမြန်မာအစိုးရကအစောပိုင်းမှာငြင်းတယ်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အီဒီလာဇန်းမှာသဘောတူလိုက်တာပါ။တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အသေးစိတ်ကိုတော့အတိအကျမသိရသေးပါဘူး။လူမျိုးရေးကောင်စီတန်တမန်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းပြောခွင့်ရဒူဂျာရစ်ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတဲ့အချိန်ထဲမှာပဲရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။
The situation in Rakhine State remains extremely concerning. There are continued reports of departures from northern
Rakhine. ဒီကအခြေအနေကအလိုမင်းကိုစိုးရိမ်ပေါ်ရရှိနေသေးပါ။ဒီကအခြေအနေမြောက်ပိုင်းကနေထွက်သွားသူတွေရှိနေတုံးပဲဆိုတဲ့သတင်းတွေဆက်ရနေသလိုမွတ်စလင်တိုင်းဝမ်ကိုချင်းချောက်အကြက်ကင်တာတွေရှိနေတုံးပဲဆိုတဲ့သတင်းတွေလည်းထွက်ထားပါတယ်။ကြီးလောင်ပျက်စီးထားတဲ့ကျေးရွာတွေကိုဘူဒူဇာတွေနဲ့ရေလံရှင်းပစ်တဲ့အထောက်အထားတွေရှိနေသေးဖြစ်ပြီးဒီကိုင်ပြည်အလယ်ပိုင်းမှာပြီးခဲ့တဲ့6နှစ်အတွင်းစခန်းတွေထဲမှာနေနေရသူတွေအပါအဝင်ရိုင်ဂျာတွေကိုတွာလာခွင့်ကန့်တတ်ထားတာလည်းရှိနေတော့ပါပဲ
။ဒီကန်ဒီနယ်မှာနေထိုင်နေစေရိုင်ဂျာလူဦးရေ9သိန်းပတ်ဝန်းကျင်ရှိပြီးခွဲခြားဆက်ဆံခံရတာ၊ဘေးဆယ်ခံထားရတာ၊လူလက်စွာတွာလာခွင့်ကိုစိုးရွားစွာကန့်တတ်ခံရတာ၊ကျန်းမာရေး၊ပညာရေးနဲ့အတမူဝါကြောင့်အခွင့်အလမ်းတွေကိုစိုးရွားစွာကန့်တတ်ခံရတာပြီးဆက်ရှိနေသေးတယ်လို့လည်းပြောခွင့်ရဒူဂျာရစ်ကပြောသွားပါလေ။ဒါကြောင့်လဲဒီကန်ဒီမှာရောက်နေတဲ့ဒုက္ခသည်တွေအနေနဲ့ဒီရန်ကင်းစွာကိုယ်တော်နဲ့ကိုအခိုင်အမာနေရပြန်တာမျိုးဖြစ်ဖို့ကြော်လင်းချက်မထားနိုင်သေးဘူးလို့လူသားဆောင်တော်မှုအကူအညီပေးနေသူတွေကပြောတဲ့အကြောင်းလဲပြောခွင့်ရဒူဂျာရစ်ကပြောပါတယ်။ကုလသွင်းမှုချုပ်ဟောင်းကိုပြန်နံဦးဆောင်ခဲ့တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်လာမှာမြန်မာဆွေးရနယ်လည်းတွဲလို့ဆောင်ဖို့ကုလသမဂ္ဂအနေနဲ့အသင့်အင့်ရှိနေပါတယ်လို့လည်းဒူဂျာရစ်ကပြောပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြင့်ကုလသမဂ္ဂကတမတ်ခေါ်ဆိုပြီးမြန်မာတာဝန်ရှိသူတွေကတော့ဒါကိုအစဉ်တစိုက်ငင်းဆိုထားပါတယ်ခင်ဗျာ။